to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်နှစ် March 9ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်။အီတလီမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကတနင်္ဂနွေနေ့မှာ132ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတဲ့နောက်အရေးပေါ်အမိန့်နဲ့နိုင်ငံမြောက်ပိုင်းကိုအဝင်ထွက်ပိတ်လိုက်ပါတယ်။ကမ္ဘာတစ်လွှာနိုင်ငံပေါင်း100ကလူပေါင်း3000ကျော်ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။မြောက်ကိုရီးယားဘက်ကတော့တနင်္လာနေ့မှာဒုံးကျည်တစ်စင်းပြစ်လွတ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။အဲ့ဒီလိုသတင်းအစီအစဉ်ကိုနားဆင်ပြီးတဲ့နောက်မှာတော့
ကျွန်တော်ကိုရီးလူနာဆိုလို့ရှိရင်ဒီအခြေအနေအရှာနိုင်ငံတစ်ခုအနေနဲ့ပြန်လာပြီးတော့ယောဂလက္ခဏာဖြစ်တဲ့ပထမဆုံးစဖြစ်တဲ့ဖျားတာပေါ့နော်ဒီကြားထဲမှာဘာမှမဟု
တ်ဘူးဒါကတော့အရေးပေါ်အခြေအနေကြီးညာထားတဲ့နယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အထူးကုဆရာဝန်ဒေါက်တာဇေယာတက်နဲ့ Skype ကနေဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအုံပြန်ဒုက္ခတဲ့စခန်းမှာလည်းကိုရိုနာဗိုင်းရပ်စ်တားဆီးရေးအခြေအနေကိုလည်းနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးခိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့မှာ133ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတဲ့နောက်တရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကြောင့်သေဆုံးသူအများဆုံးနိုင်ငံဖြစ်သွားပါတယ်။ကျန်းမာရေးဆိုင်ရာအန်ဒီယေရှိလာတာနဲ့အတူပဲအီတလီအစိုးရကအရေးပေါ်အမိန့်သစ်ချမှတ်ပြီးနိုင်ငံလူဦးရေ၄ပုံတပုတ်ရှိတဲ့နိုင်ငံမြောက်ပိုင်းကိုအဝင်အထွက်ပိတ်လိုက်ပါတယ်။အဝင်အထွက်ပိတ်လိုက်တဲ့အချိန်မှာဗန်တာရီအချက်အချာမီလန်နဲ့လွန်ဘာဒီဒေသတို့လည်းပါပါတယ်။ဒါ့အပြင်ဗင်းနစ်ရှိရာဗနက်တိုအပါအဝင်ပြည်နယ်၁၄ခုကိုလည်းပိတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူလူနာတွေကိုကူညီကုသပေးဖို့အတွက်အငိမ့်စားဆရာဝန်တွေကိုအလုပ်ပြန်ဝင်ကြဖို့လည်းအစိုးရကပန်ကြားထားပါတယ်။အီတလီနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာတွေအရှိန်အဟုန်ရော့ကျအောင်လှုပ်ဆောင်တဲ့အနေနဲ့ခီးသွားလာမှုတွေကိုရှစ်လဇန်ပိုင်းကစပြီးတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားမှလည်းဖြစ်ပါတယ်။ပြတိုက်တွေ၊ဇက်ယုံတွေ၊ရုပ်ရှင်ယုံတွေနဲ့တခြားဖျော်ဖြေရေးတွေကိုလည်းပိတ်ပစ်ဖို့အစိုးရကအမိန့်ထုတ်ထားပါတယ်။
အမေရိကန်ပြည်တော်စုနယူးယောက်မြို့မှာလာမယ့်နှစ်ပတ်သုံးပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအယောက်100နဲ့အထက်ရှိလာနိုင်တယ်လို့မြို့တော်ဝန်ဘေဘလာစီယိုကတနင်္ဂနွေနေ့ကပြောပါတယ်။ဒီဖြစ်ပွားမှုနှုန်းဟာလူမှုအတိုင်းအဝန်းအတွင်းပြန့်နှံ့ကူးစက်တာမျိုးဖြစ်တယ်လို့သူကဆိုပါတယ်။ဒါဟာနယူးယောက်မြို့မှာယောဂါပိုကူးစက်ခံရသူ73ယောက်ရှိရာကနေတိုးလာမယ့်အခြေအနေကိုပြောဆိုလိုက်တာပါ။အလားတူအော်ရီဂန်ပြည်နယ်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ဆတိုးပြီး14ဦးရှိလာတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကိတ်ဘရောင်းကရက်60အရေးပေါ်အခြေအနေကိုတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်
။အီရန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာအကြောင်း49ဦးထပ်မံသေဆုံးပြီးသေဆုံးရသူစုစုပေါင်း194ဦးထိရှိသွားပြီလို့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်။အီရန်မှာဗိုင်းရပ်စ်ကူးစက်ခံရသူ6566ဦးအတည်ပြုထားပါတယ်။ကျုံနိုင်ငံဂွမ်ဂျိုးမြို့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်တရားနဲ့စောင့်ကြည့်ထားသူတွေကိုတည်ထောင်ခွဲခြားထားရှိရာဟိုတယ်တလုံးစနေနေ့ကပြိုကျခဲ့တာမှာတော့လူ10ဦးသေဆုံးရတယ်လို့တရုတ်အာဏာပိုင်တို့ကတနင်္ဂနွေနေ့မှာသတင်းထုတ်ပါတယ်။ဟိုတယ်ပြိုကျမှုကနေ48ဦးကိုကယ်တင်နိုင်ခဲ့ပြီးဆေးရုံတင်ကုသပေးနေကြောင်းလည်းအရေးပေါ်စီမံခန့်ခွဲမှုဝန်ကြီးဌာနကပြောဆိုထားပါတယ်။ဘူဂေးရီးယားနိုင်ငံမှာလည်းပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးတွေ့ရှိကြောင်းတနင်္ဂနွေနေ့မှာကြေညာပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူကတနင်္ဂနွေနေ့မှာ3500ကျော်သွားပြီဖြစ်ပါတယ်။နိုင်ငံပေါင်း100မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ရောက်ရှိနေပြီးလူပေါင်း300000ကျော်ကူးစက်ခံထားရတယ်လို့လည်းကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်တရုတ်နိုင်ငံမှာတော်ရိုင်းတရိစံဒီအထင်အကွမဲ့ရောင်းဝယ်တာစားသုံးမှုတွေကိုတားမြစ်လိုက်ပြီးနောက်မှာတရုတ်ပြည်ဈေးကွက်အတွက်တရားမဝင်တော်ရိုင်းသရဝါကိုအ धिक အမှောင်ခိုကုန်ကူးနေတဲ့အရှိတောင်အာရှနိုင်ငံတွေမှာပါတားမြစ်မှုတွေလုပ်ဖို့ WWF ကတော်ရိုင်းတရိစံထိန်းသိမ်းရေးကမ္ဘာရန်ပုံငွေအဖွဲ့ကတိုက်တွန်းလိုက်ပါတယ်။တရုတ်အစိုးရရဲ့တားမြစ်ချက်ကိုကြိုဆိုပေမဲ့ဒါဟာလွန်လောက်မှုမရှိသေးဘူးလို့WWF အဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ဖြစ်လာရတဲ့အကြောင်းရင်းကအတိအကျကိုမသိရသေးပေမဲ့ လူတွေကတော်ရင်တရိษံအသားစိမ့်တွေကိုကင်တွယ်ရာကနေကူးဆက်လာတာလို့တောင်ဝန်ရှိသူတွေကယူဆထားတာပါ။အရင်ကလည်းတရုတ်နိုင်ငံမှာတရားမဝင်စင်စယ်လို့အခြားထွက်ကုန်ပစ္စည်းရောင်းဝယ်တာကိုတားမြစ်ခဲ့ပြီးနောက်ပေါင်ကိုကုန်ကူးသူတွေဟာအရှိတောင်အာရှဘက်ခြေဦးလှည့်သွားကြကြောင်းအခုလည်းတရုတ်ပြည်ထဲတားမြစ်လိုက်တာကတော်ရင်တရဝါရောင်းဝယ်မှုမှာအိန္ဒိယနိုင်ငံဈေးကွက်တွေစီကိုရောက်သွားနိုင်ကြောင်း WWF အဖွဲ့ကသတိပေးပါတယ်။အာရှမှာအတွေ့အကြုံရှိခဲ့တဲ့ဝက်တုတ်ကွေးကနေကြက်ငှက်တုတ်ကွေးထိကူးဆက်ပြန့်နှံ့ခဲ့ရတဲ့အကြောင်းရင်းဟာတရိษံအတွက်ပစ္စည်းတွေကိုလူတွေကင်တွယ်မိရာကစတင်ခဲ့ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတင်းနယ်လာနေမှာပဲအမျိုးအစားမသိရတဲ့ဒုံးကျည်တစ်စင်ပစ်လွတ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားဘက်ကပစ်လွတ်တဲ့ဒုံးကျည်အမျိုးအစားအသေးစိတ်ကိုတော့ဖော်ပြမထားကြောင်းလဲ Reuters သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလုံးကလည်းမြောက်ကိုရီးယားဘက်ကတရုတ်ပစ်ဒုံးကျည်နှစ်စင်ကိုနိုင်ငံအရှိတ်ကန်ယိုဒမ်မြို့ဝမ်ဆန်ကနေပင်လယ်ထဲကိုပစ်လွတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးသတင်းတပုတ်လည်းဆက်ချင်ပါတယ်။American Democrat Party ရဲ့သမရလောင်ရွေးချယ်ပွဲကအင်္ဂါနေ့မှာပြည်내6ခုအတွင်းကျင်းပဖို့ရှိနေပြီးအဓိကပြိုင်ပွဲနှစ်ဦးဖြစ်တဲ့ဒုတိယသမရလောင် Joe Biden နဲ့ဗမာ့အထက်လွှတ်တော်မှ Bernie Sanders တို့အဓိကရှင်ပြိုင်ကြမှာပါ။အရင်က Democrat သမရလောင်ဖြစ်ရပြိုင်ခဲ့ကြပြီးခုနှုတ်ထွက်ခဲ့ကြသူတွေကတော့ဒုတိယသမ္မတဟောင်းဘိုင်ဒန်ကိုထောက်ခံနေကြပါတယ်။ဒီမိုကရက်သမ္မတလောင်းဖြစ်ရေးရှင်းပြန်ခဲ့ပြီးပြီးခဲ့တဲ့ဒီဇင်ဘာကနှုတ်ထွက်ခဲ့တဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်ကတော့တင်းင်းကနေနေမှာဘိုင်ဒန်ကိုထောက်ခံလိုက်ပါတယ်။အခုလိုအခြေအနေရှုပ်ထွေးနေချိန်မှာအမေရိကန်ပြည်ထောင်စုကိုဦးဆောင်ဖို့အတွက်ဂျိုးဘိုင်ဒန်ကအသင့်တော်ဆုံးလို့ယုံကြည်တဲ့အကြောင်းအထက်လွှတ်တော်အမတ်ဟဲရစ်ကပြောဆိုလိုက်တာပါ။အခုချိန်ထိဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထောက်ခံထားကြတဲ့ဒီမိုကရက်သမ္မတလောင်းဖြစ်ရေးပြိုင်ဘက်ဟောင်းနေတဲ့မှာကမလာဟဲရစ်အပါအဝင်6ဦးရှိနေပါပြီ။နိုင်ငံသားအခွင့်အရေးခေါင်းဆောင်ဂျက်စီဂျက်ဆန်ကတော့ဗမာ့အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကိုထောက်ခံထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကကားထုတ်လုပ်မှုအချက်အချာဖြစ်ပြီးဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာကိုယ်စားလှယ်အရေးအတွက်အများဆုံးလည်းဖြစ်တဲ့မက်ရှိဂန်ပြည်နယ်မှာတော့ဘန်နီဆန်ဒါစ်နဲ့ဂျိုးဘိုင်ဒန်တို့အင်ကာနစ်မှာရှင်ပြန်ရွေးချယ်ခံကြမှာဖြစ်ပါတယ်။
အာဖဂန်သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့အက်ရှ်ရက်ဂဟာနီနဲ့သူ့ရဲ့ရွေးကောက်ပွဲပြိုင်ဘက်ဒုတိယနေရာရခဲ့တဲ့အဗ်ဒူလာအဗ်ဒူလာတို့ဟာသမ္မတကျန်းတစ္ဆာဆိုပွဲကိုဒီတနင်္လာနေ့မှာစင်ပြိုင်ပြုလုပ်ဖို့အသီးသီးပြင်ဆင်နေတာကြောင့်နိုင်ငံရေးတင်းမာမှုပိုတိုးလာစေမှာဖြစ်ပြီးအမေရိကန်ဦးဆောင်တဲ့အာဖဂန်ညီညာရေးကြိုးပမ်းမှုအတွက်စိန်ခေါ်မှုအသစ်တွေဖြစ်လာစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကအပြင်းထန်အကြိမ်နဲ့ရှင်ပြန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂဟာနီအနိုင်ရတယ်လို့အာဖဂန်ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လကုန်မှာကြေညာပါတယ်။ဒါပေမဲ့အာဖဂန်ရဲ့လက်ရှိအုပ်ချုပ်ရေးအကြီးအကဲအဗ်ဒူလာကတော့ရွေးကောက်ပွဲရလခါမတမာတဲ့ဆုံးဖြတ်ချက်အဖြစ်ပယ်ချခဲ့ပြီးသူ့တို့အဖွဲ့ကရွေးကောက်ပွဲမှာအနိုင်ရခဲ့တယ်လို့ပြောဆိုကာသူ့အနေနဲ့ကိုယ်ပိုင်အစိုးရဖွဲ့မယ်လို့လည်းချိန်ချောက်ပါတယ်။သမ္မတဂဟာနီရဲ့ကျန်းသစ္စာကျင်းစုပွဲကိုဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေထဲမှာကဘူးအခြေဆိုင်နိုင်ငံသားတန်အဖွဲ့တွေအားလုံးနဲ့အတူပြန်ဘက်သမရလောင်းအဗ်ဒူလာနဲ့အရင်ကသမရဟောင်းဟာမစ်ခါဆိုင်တို့လည်းပါဝင်ပါတယ်။အဗ်ဒူလာရဲ့ပြောခွင့်ကတော့သူတို့အနေနဲ့သမရနန်းတော်နဲ့ဘေကျင်းကက်လျက်မှာရှိတဲ့သမရဂဟာနီကျန်းသစ္စာချိန်မဲ့မရှိမနှောက်မှာပဲကျန်းချိန်ပွဲလုပ်သွားမယ်လို့ဆိုပါတယ်။
တရုတ်နိုင်ငံတွင်ရွှေပြောင်းဝင်ရောက်သူတွေစုပုံရောက်ရှိနေတဲ့အရေးနဲ့ပတ်သက်ပြီးဥရောပသမ္မတတာဝန်ရှိသူတွေနဲ့တနင်္လာနေ့မှာဆွေးနွေးမယ်လို့တရုတ်သမ္မတရစ်စပ်ထေယာအာဒိုဝန်ကပြောပါရယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဆွေးနွေးမှာဖြစ်ကြောင်းတနင်္ဂနွေနေ့မှာပြောတာဖြစ်ပါရယ်။ဆီးရီးယားနိုင်ငံကနေရွှေပြောင်းဝင်ရောက်သူတွေတူရကီဘက်ကိုဆက်လက်ဝင်ရောက်နေချိန်မှာပဲရွှေပြောင်းဝင်ရောက်သူတွေတူရကီကိုဖြတ်ပြီးဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေဘက်ကိုဆက်လက်မထွက်ခွာရေးတားဆီးထားတဲ့2016ခုနှစ်ဥပဒေကိုတူရကီကဆက်ပြီးမလိုက်နာနိုင်တော့ဘူးလို့သမ္မတအာရုကန်ကပြောပါတယ်။ 2016 ခုနှစ်သဘောတူညီချက်အရဥရောပသမ္မတဘက်ကရွှေပြောင်းဝင်ရောက်သူတွေအတွက် OA နဲ့ပညာရေးတူရကီကိုဒေါ်လာ 6.8 ဘီလီယံထောက်ပံ့ရမှာဖြစ်ပါတယ်။ဒါပေမဲ့တူရကီဘက်ကတော့အဲ့ဒီငွေကြေးထောက်ပံ့မှုမရခဲ့ဘူးလို့ပြောဆိုထားတာဖြစ်ပါတယ်။ဥရောပသမ္မတနဲ့ဆွေးနွေးမှုကနေထူးခြားတဲ့ရလဒ်မျိုးရလာမယ်လို့မျှော်လင့်ကြောင်းတူရကီသမ္မတကတင်းငွေနေမှာပြောဆိုထားပါတယ်ရှင်။
လွန်ခဲ့တဲ့25နှစ်ကုလသမဂ္ဂရဲ့၄ကြိမ်မြောက်ကမ္ဘာအမျိုးသမီးညီလာခံကိုတရုတ်နိုင်ငံဘေကျင်းမြို့မှာစတင်ကျင်းပခဲ့ပြီးချိန်ကစလို့ကမ္ဘာပေါ်မှာအမျိုးသမီးလွှတ်တော်အမတ်ဦးရေ2ဆကျော်တိုးတက်လာတယ်လို့ကမ္ဘာပါလီမန်များတက်မက IPU ကပြောကြားလိုက်ပါတယ်။1995ခုနှစ်တုန်းကအမျိုးသမီးပါလီမန်အမတ်အများဆုံးနိုင်ငံတွေကတော့ Sweden နဲ့ Scandinavia နိုင်ငံတွေဖြစ်ခဲ့ပေမဲ့အခုနှစ်တွေထဲမှာတော့ Rwanda နိုင်ငံမှာအမျိုးသမီးအမတ်60ရာခိုင်နှုန်းကျူဘာ၊ဘိုလီးဗီးယားနဲ့ UAE ခေါ်အာရဗ်စော်ဘွားများနိုင်ငံတို့ကတော့ထိတ်ဆုံးကိုရောက်လာပါတယ်။ IPU အထွေထွေအတွင်းမှုကအတွတ်တော်အမတ်အရေးအတွက်ကိုကြားမှခွဲစနစ်နဲ့တတ်မှတ်ထားတဲ့နိုင်ငံတွေမှာအမျိုးသမီးအမတ်အရေးအတွက်ပိုတိုးလာတာတွေ့ရတယ်လို့ဆိုပါတယ
်။တနင်္လာနေ့နဲ့ခင်းသတင်းတွေကိုမက်တန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါသတင်းထဲမှာကြားခဲ့ရတဲ့အတိုင်းကိုရိုနာဗိုင်းရပ်စ်ဒီနိုင်ငံတကာမှာကူးစက်မှုနောက်ဆုံးအခြေအနေတွေကိုတော်လာရှင်တွေကြားခဲ့ရတဲ့အတိုင်းပဲအခုမြန်မာနိုင်ငံအိမ်နီးချင်းထိုင်းနယ်စပ်မှာရှိနေတဲ့အုံပြန်ဒုက္ခသည်စခန်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစိုးရိမ်မှုတွေကြောင့်ဒီဒုက္ခသည်တွေကိုစခန်းအဝင်အထွက်သွားလာခွင့်မလုပ်ဖို့ထိုင်းအာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တက်ပြိုင်တဲ့ကကိရင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အုံပြန်ဒုက္ခသည်စခန်းမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှာကိုစိုးရိမ်လာကြောင်းစခန်းထဲကဒုက္ခသည်တွေအပြင်သွားလာတာတွေမလုပ်ဖို့စခန်းအုပ်ချုပ်ရေးမှူးကမိန့်ထုတ်ထားကြောင်းအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ
်စခန်းအာဏာပိုင်ကလည်းတရားဝင်အမိန့်ထုတ်လိုက်တာစခန်းထဲကစခန်းပြင်မထွက်ကြဘူးဒီကကျွန်တော်တို့စခန်းအုပ်ချုပ်ရေးဘေးနားမှာရွာလေးရွာရှိတယ်မဲခေါင်နဲ့မဲခေါင်ရံရွာကြီးရွာလေးအဲ့လေးရွာမှာနေသားသွားလုပ်ပြီးတော့လုံးလုံးနေတဲ့လူတွေအားလုံးလည်းမထွက်ခိုင်းတော့ဘူးနောက်တစ်ခါဒီစခန်းထဲကမဲဆောက်မှာဈေးသွားဝယ်နေတဲ့ဈေးသားတွေလည်းအခုမပေးတော့ဘူးအကုန်လုံးအခုမထွက်ကြဘူးအမှားပါတယ
်ထိုင်းမြန်မာနယ်စပ်ကြေးရွာတွေမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အရေးပေါ်အခြေအနေအရဒုက္ခသည်စခန်းအနီးကကြေးရွာကကြောင်းနေဘူးလဲပိတ်ထားရတယ်လို့ဆိုပါတယ်
အဲကျွန်တော်တို့မြို့ရွာကြီးမှာဆက်ပစ်ရတဲ့ထိုင်းကျောင်းကိုပေါ့ကိုရန်လေးရှိတယ်ပေါ့အဂရိတ်9လေးရှိတယ်ပေါ့အဲကျောင်းမှာအဲပတ်ပစ်တဲ့ကလေးလေးအကုန်လုံးပိတ်ချလိုက်ကျောင်းကားတွေပေါ့အချို့ပို့လောက်ခွင့်မရှိတော့ဘူးဆက်လေးရဲ့ကျောင်းပိတ်တယ်ဆိုတာကိုကျောင်းကပြောလိုက်တယ်ကျွန်တော်ဒါလည်းတမတဲရတာဟုတ်တယ
်မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထပ်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခေလုံးခွင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း9ခုထဲမှာကိရင်ဒီဒုက္ခသည်စခန်းတစ်ခုလည်းပါဝင်တာပါကိရင်ဒီဒုက္ခသည်စခန်းတစ်ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခုလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကိရင်ဒုက္ခသည်စခန်း9ခုမှာခုလုံနေကြတဲ့ဒုက္ခသည်ဒီအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်တသိန်းနီးပါးလောက်ခုလုံနေထိုင်နေကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မတ်အေးမှာပါရှင်အခုတော့လေဒီ American ပြည်ထောင်စုကနယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အခြေအနေတွေကိုဆက်လက်နှာစင်ရဖို့ရှိပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရချိန်မှာအရင်ကယူဆခဲ့တဲ့ COVID-19 ရောဂါဆိုင်ရာအချက်လက်တွေနဲ့အတော်လေးကွဲလွဲနေတာတွေ့ခဲ့ရကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကူးစက်ရောဂါအထူးကဒေါက်တာဆရာတက်က VOE ကိုပြောပါရတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ဒေါက်တာဆရာတက်ရဲ့တွေ့ရှိချက်တွေကို Skype ကနေဆက်သွယ်မေးမြန်းရမှာတော့သူကအခုလို့စပြောပါရစေ
။ကျွန်တော်ကိုရီလူနာဆိုလို့ရှိရင်အရှိတောင်အရှာနိုင်ငံတစ်ခုအနေနဲ့ပြန်လာပြီးတော့ပထမဆုံးစဖြစ်တဲ့ဖျားတာပေါ့နော်။ဒီကြားထဲမှာဘာမှအောင်မဖြစ်တာ။ဒါဒီ February လောက်ကိုမှဖြစ်လာတဲ့အခါကျတော့ဒီဆရာဝန်အများစုရဲ့ခေါင်းထဲမှာရှိနေတဲ့အရာနဲ့ကွာခြားသွားတယ်။ဘာလို့လဲဆိုတော့နံပါတ်1ဖြစ်ကအရှိတောင်အရှာနိုင်ငံဒီအရန် hot topic ဖြစ်နေတဲ့နိုင်ငံတစ်ခုလည်းမဟုတ်ဘူး။ဟိုအဲ့နိုင်ငံမှာလည်းလူနာတယောက်မှမရှိတဲ့နေပါလောက်ကိုတည်တာပဲပေါ့နော်။နမနေတဲ့ချက်ကလူနာတလကြာမှပြားလာပြီးတော့နှစ်ရက်အတွင်းမှာလူနာကနည်းနည်းလေးကောင်းလာတယ်ကောင်းလာတယ်ဆိုတော့အပြားမရှိတော့ဘူးပေါ့နော်ဒါပေမဲ့ဟိုကိုရီလက်တွေကတော့နည်းနည်းပပကိုက်တယ်ဒါပေမဲ့ထူးခြားတဲ့ချက်ကနှာမစည်းဘူးကိုရီလက်တွေကိုက်တာကလည်းတလောက်ထိစိုးစိုးဝါးကြီးမဟုတ်ဘူး၃နဲ့နံပါတ်၄ရက်မြောက်ဖြစ်လာတဲ့အချိန်မှာစပြီးတော့အသက်ရှူလမ်းကြောင်းမှာနည်းနည်းလေးစပြီးချောင်းဆိုးလာတယ်ချောင်းဆိုးတော့လည်းပမာလို့ခေါ်တဲ့ချောင်းရောက်ပေါ့နော်တိတ်လည်းမထွက်လာဘူးတလေးပြီးတော့နည်းနည်းလေးအသက်ရှူ မဝဘူးဆိုတဲ့စင်တာလေးတွေဖြစ်လာတယ်။ဒါကငါရဲ့မြောက်တဲ့နေ့မှာတော်တော်ကြီးကိုဟိုအသက်ရှင်တော်တော်ကျက်လာတယ်။ဆိုတော့ညခုနှစ်နာရီလောက်မှာဒီ
မထင်လိုက်ဘူးပေါ့နော်ဒီလိုယောဂဖြစ်မယ်လို့လည်းမထင်ဘူးဆိုတော့နှက်ခေါင်းပိတ်ချင်းပြူခြင်းနဲ့ဘာမှမလုပ်ထားဘူးလူနာတို့ဒီတိုင်းခေါ်လာလိုက်တယ်ဒီလူနာကဒီဗိုင်းရပ်စ်ပိုးဘယ်လိုရလဲဆိုရင်ဇင်းညစ်ကိုဆရာတို့ခုချိန်နေမသိသေးဘူးပေါ့ကျွန်တော်တို့လည်းတတ်မှတ်သားတော့မီးတာပေါ့နော်ဘယ်လိုမှကျွန်တော်ရှာလို့မရပါဘူးသူကအသက် 80%ကျော်ပါတယ်ကျောကောင်မောင်းဆုံးရှိတဲ့လူလည်းမဟုတ်ပါဘူးကျန်ရမမာနဲ့သူ့တိုင်းပြည်ကိုနိုင်ဘောင်းမြောင်များစွာကြားတဲ့လင်းငယ်ခီးကိုတစ်နှစ်ကိုနှစ်တိုင်းပြန်ပြန်ပြီးတော့သွားနေတယ်ဗန်ဒမမာအသက်
80%ပါတယ်ဒါပေမဲ့ဘာလို့ဒီလောက်တောင်ပိုးတာလောက်ထိအောင်းနေရလဲကိုယ်ရဲမှာကျွန်တော်လည်းမသိဘူးဒီဟာကတော့အခုတတိယမသိတာအဲ့တော့ဂျင်းအောင်ရောက်လာတဲ့ချိန်မှာသူကရိုးရိုးပြားတယ်ဆိုပြီးရောက်လာတော့အဲ့ဒီ
ကျွန်တော်ထင်တယ်30-30ကိစ္စလာမသိဘူးသူတို့ကွန်ဖာမ်ဖြစ်တယ်လို့ပြောတယ်အဲ့ထဲမှာမှနှစ်ယောက်အထူးကြမ်းဆောင်ရောက်နေတာပေါ့နော်တကယ်အခုမော်တော်လိုဒီရိတ်ကလည်းတွက်လို့ရှိရင်တော့အရောင်းတော့ဘတ်ဒရင့်အတွင်းမှာတော့ရှိကြတာပေါ့နော်ဆိုတော့လူရိုင်းပြောနေလို့ပဲပေါ့ရှစ်ဆယ်တူ90ရာခိုင်နှုန်းကတော့ဘာမှမဖြစ်ဘူးဒါပေမဲ့သူတို့ကနေစင်နောက်ထပ်လူတွေကိုမကူဘူးကွာကျွန်တော်တို့လုပ်
ya American policy ha ho blao thi so la bu chin ni shin ne shin
naw song jano ti lai de ti de ya bo no case definition ya thru suppose state ma 40% aw do phit twa bi bo no so te ja bo data ri ma twei la da aro Hawaii ma ma twei de bu Alaska ma ro ma twei la de Texas ma le so ma ja ni bo no tabor ko aro ma le so ro du de ya awareness pu bi lo phit la de test lou la ja de so ro ai ma sa bi lo twei la de bo no so ro a la alarm ဖြစ်စီရလားဆိုတော့ကျွန်တော်တို့တိတ်တော့ alarm တော့မဖြစ်ဘူ
းအခုဆိုလို့ရှိရင်နိုင်ငံတော်တော်များများမှာဒီစားတောက်ကုန်တွေကိုအရေးပေါ်စားတောက်ကုန်တွေကိုများများဝယ်ယူကြတယ်လက်ဆေးရည်တွေနောက်ဟန်နတိုင်းတာပေါ့နော်ဒါမျိုးတွေအကုန်လုံးလည်းသူတို့ဝယ်တာတော်တော်လေးကိုပြက်လက်တာမျိုးကြီ
းဟုတ်ပါတယ
်ဒီလိုမျိုးစားတောက်ကုန်တွေကိုဝယ်ယူစုဆောင်းနေတဲ့အခြေအနေကရောတကယ်လိုအပ်နေပြီလားဗျာ
ဒါတော့ကျွန်တော်ပြောရတာကနည်းနည်းတော့ခက်တယ်မှာရေဒါပေမဲ့လိုအပ်လားဆိုတော့ဘယ်နှစ်ရက်ထိစုဆောင်းနိုင်ပါလဲတကယ်တမ်းကပန်ဒမစ်ဖြစ်ခဲ့လို့ရှိရင်ရပ်ပေါင်းမြောင်များစွာကျွန်တော်တို့ကြုံတွေ့ရမှာပေါ့နော်မစုဆောင်းသင့်ဘူးလားဆိုတော့လေဒါတော့ individualize လုပ်တယ်ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့ဟိုရေရတော့ဒီနိုင်ငံမှာတော့ကျွန်တော်ထင်ပါတယ်ပြဿနာမရှိပါဘူးဒါပေမဲ့လက်စစ်ရှိနေသေးတွေကတော့ကျွန်တော်တို့ဒီရေတို့ဘာလို့ပိုင်းနေရတော့ okay နိုင်တာပေါ့နော်ဒီအချောက်ချမ်းဖြစ်တဲ့ဒါ individual ပေါ်မှာ motive ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့စုဆောင်းသင့်လားဆိုတော့လေတကယ်လက်တွေ့ဒုက္ခရောက်တဲ့အချိန်မှာဆိုရင်ဟုတ်ပါရဲ့မရှိလို့ရှင်မှဘာမှစားစရာမရှိဘူးလူတွေကတော့ဝေထားတင်တာပေါ့ဒါပေမဲ့ US လိုမြို့မှာတော့ကျွန်တော်ထင်ပါရဲ့ New ဟိုတရုတ်ပြည်လိုမြို့တစ်မြို့လုံး shut down လုပ်မှာမျိုးတော့ဖြစ်နိုင်မယ်လို့တော့မထင်ပါဘူ
းဒါကတော့ New York မြို့ Wick of Height စေဝါကုသမှုစင်တာရဲ့ဒုယကထကုသယောဂအထူးကုဆရာဝန်ဒေါက်တာဇီယာတက်ဖြစ်ပါရရှင်။အခုဆက်လက်ပြီးတော့မြမရေးရာဆွေးနွေးကန်အစီအစဉ်ကိုတင်ဆက်မှာပါ။ဒီမြမရေးရာဆွေးနွေးကန်အစီအစဉ်စာအထူးအစီအစဉ်ကိုနားဆင်ရမှာပါရှင်။ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်တည်ယူခဲ့တဲ့ voay.do.kin မျိုးသက်ကနေပြီးတော့အထူးအစီအစဉ်ဖြစ်တင်ဆက်ထားပါရရှင
်။မောင်နှောင်းခင်ဥထွေမှုကဥဆိုးအောင်ပါပြီးခဲ့တဲ့3ရက်လောက်ကတပတ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့ကြတဲ့မွတ်စလင်တွေနေရပြောင်းရေးအခြေအနေတွေကိုပထမဆုံးရှင်းပြခဲ့ပါတယ်ဟုတ်ပါပါကျွန်တော်တို့ဒီလိုဆက်ပြီးတော့
ဒီဘာသာမဆက်ရအောင်ကျွန်တော်တို့မဆက်ပါအောင်လို့နော်ဆက်ရအောင်ဆုပြန်လို့ဆုအဲ့တော့ကျွန်တော်တို့ကဘုရားကိုအင်းလို့အင်းလို့မလေးရချင်းလေးရမယ်ဆက်ရှိအဲ့တော့ကျွန်တော်တို့ကဘုရားဒီဘာသာကိုကျွန်တော်တို့ကသာသနာတယ်ဆိုတာအမှန်ကားပါလေအဲ့ဒီကတော့ကျွန်တော်တို့ဒီလည်းတော့ပြည်နေမရှိသေးပါဘူး
နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကစနစ်တကျဆောင်ရွက်မပေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ရေးအဆင်မပြေဖြစ်နေရပေမဲ့မြန်မာဘက်ကတော့သူတို့ကိုပြန်ပြီးလက်ခံဖို့အတွက်အသင့်ရှိနေတယ်လို့ပြောပါတယ်။ဒေသရင်းမှာရခိုင်လက်နက်ကင်ဖွဲ့ AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးဘူးဒီတောင်ရဲသေးတောင်ဒေသတွေမှာဆစ်ဆောင်ဥယေတိုးလာနေတာပါ။ဘူးဒီတောင်ဆစ်ဆောင်စခန်းတွေစီကိုမတော်ခင်လွန်ခဲ့တဲ့3နှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတွေအတွင်းအိုအင်မီရှုဖြစ်ရှိခံရတဲ့မွတ်စလင်တွေသူတို့နေရာမှာအိမ်ပြန်ဆောက်ဖို့အတွက်အကူအညီပေးနေတဲ့မောင်တော်မျိုးနယ်တွေကဗရင်ကျေးရွာအုပ်စုကိုတွားရောက်ခဲ့ပါတယ်။အဲဒီမှာနေအိမ်တွေဆောက်ဖို့အတွက်အစိုးရကအကူအညီပေးနေတာကိုကျေးဇူးတင်တယ်လို့ဗရင်ကျေးရွာအုပ်စုကောင်းတကာရွာကအဘူကလမ်ကပြောပါတယ်
။ကျွန်တော်ကမေးလို့တော့မပါဘူးလို့ကျွန်တော်ကပြန်ငွလိုက်နေတာမှာဆောက်ဖို့ပေးတာကွန်ကြီးလာတော့ပေါ့ကျွန်တော်စည်းစုတင်ပါတယ်မြို့ကြီးစည်းစုတင်ပါတယ်ကွာငွေလိုက်တာကတွားပြီးတော့ဦးဆောက်ပေးတာကမြို့ကြီးကျွန်တော်စည်းစုတင်ပါတယ
်မောင်တော်မြို့နယ်ထဲမှာပဲအင်ဂျီ100လောက်တာရှိတဲ့ညောင်ချောင်းကျေးရွာမှာတော့မွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေတင့်တင့်မြတ်မြတ်နေထိုင်ကြတယ်လို့အုတ်ချွေမှုဥအောင်ကျော်လှကပြောပါတယ
်ဆင်းပြနေတော့နေတော့ဆင်းပြပါတယ်ရောလိုက်ထွက်လိုက်သူကသူတော်လိုက်ဒူးလိုက်ကျွန်တော်ရောတော်လိုက်သူကကျွန်တော်တော်လိုက်ပြေးကြရင်တော်လိုက်အဲ့လိုရောဆောက်ပေးနေရပါဘာ
ပြဿန
ာလဲပြဿနာပါပြဿနာပါ
ဒီရွာမှာအရင်ကရခိုင်300လောက်နဲ့မွတ်စလင်400လောက်ရှိခဲ့ပြီးလွန်ခဲ့တဲ့3နှစ်အရေးခင်းမှာတစ်ဖက်နိုင်ငံကို3000လောက်ထွက်သွားတယ်လို့ပြောပါတယ်။အဲ့ဒီလွတ်နေတဲ့အိမ်တွေမှာအိမ်မီးအရှုခံရလို့နေရမ်းရှိတဲ့မွတ်စလင်တွေကိုနေရာချထားပေးတယ်လို့လည်းပြောပါတယ်။ရခိုင်တွေမွတ်စလင်တွေနဲ့ဟိန္ဒူတွေအတူတကွနေထိုင်ကြတဲ့ရွှေစားကျေးရွာနားမှာတော့အိန္ဒိယအစိုးရကဒုက္ခသည်တွေအတွက်တည်ဆောက်ပေးထားတဲ့အိမ်အလုံးပေါင်း150လောက်ရှိပါတယ်။အဲ့ဒီမှာဟိန္ဒူဒုက္ခသည်600ကျော်ကိုနေရာချထားပေးတာပါခမောင်းစိန်နဲ့ကျောက်ပန်းသူပါဝင်မောင်တော်ခင်တွေကကျေးရွာအတော်များများကနေမနေရလို့ထွက်ပြေးလာကြတဲ့ဟိန္ဒူတွေကိုဒီအောင်မလဟိန္ဒူရွာမှာနေရာချထားပေးတာဖြစ်ပြီးဒီအင်ဂျင်ရီကနေကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ခြံစည်းရိုးကိုလှမ်းပြီးမြင်နေရပါတယ်ကိုရှောင်းစရာကတော့ဒီအင်ဂျင်မှာသူနေလာတာ6လကျော်ပြီဖြစ်ပေမဲ့ရည်မီအပါဝင်လိုအပ်နေတာကအများကြီးရှိနေသေးတယ်လို့ပြောပါတယ
်။လဲမရှိဘူး။ကလေးတွေပါရဲ့။ရောက်ရတယ်ပါရဲ့ပြီးရင်ကျွန်တော်ကာမရဘူး။ဟိုစိတ်ကလေးမရှိဘူးဒီနေရာမှာ
။ရွာမကြီးရွာမှာတော့ကိုရန်ဆယ်ရန်ကျောင်းသားကျောင်းသူတွေကိုအခမဲ့ပညာဒါနပေးဝေနေတဲ့တိရိမင်္ဂလာရွာမကျောင်းဆရာတော်စီမှာခိုးလုံနေတဲ့ဆစ်ဆောင်လူငယ်က50လောက်ရှိပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသရင်းကျေးရွာတွေကနေရှောင်ပြေးလာကြတဲ့ဒီကလေးတွေရဲ့ပညာရေးအတွက်အကူအညီတွေအများကြီးလိုနေသေးတယ်လို့ဆရာတော်အရှင်ဝိခနာကမိန့်ပါတယ်
။ဦးစင်မာကနံပါတ်1အခခေဆုံးကနေရာပဲ။နေရာမရှိတဲ့တောင်ကောင်ဦးစင်မာဒီကလေးမတွေကိုထားဖို့တော့နေရာမရှိဘူး။နေရာမရှိတဲ့တောင်ကောင်ဦးစင်ရော်ထင်းမှာအားရပုံကိုစီကျေကဥမှာငွေကြီးကြီးတန်တဲ့အိမ်တွေကိုငှားပြီးတာဒီလိုထားတယ်။နဘာနဲ့ဥစဉ်မှာဘလို့ပြောဆိုတော့ဒီယောက်ျားလေးပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဥစဉ်မှာ30လောက်ပဲလာခံရလို့ရှိတဲ့ကများလာတဲ့ခါမှာဥစဉ်မှာနေဖို့ထိုင်ဖို့အခက်အခဲဖြစ်တော့ဘွာပထမရှိရဒုတိယရှိဥစဉ်လုံးမှာဘလို့ပြောဆိုစားရေးတောင်းရင်းနေစားရေးဘွာလေစားဖို့တော့ဥစဉ်မှာကဘလို့ပြောလဲဆိုတော့ဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြည်တွင်းပြည်ပအဖွဲ့စည်းတွေကလည်းဥစဉ်မှာလှူဒန်းရတာမရှိမိမိရဲ့ရှာဖွေမှုရတဲ့ဟာဥစဉ်တရားတွေပါတယ်နေနေလိုက်ဘွားဟောတာဘွားလေတရားဟောလို့ရတဲ့ငွေနဲ့နေနေဘွားဒီကလေးတွေကိုအစင်းပြည့်သလိုဒီလိုကျွေးမွေးတာဖြစ်တယ
်ဆယ်ရောရွာကတိုက်ပွဲတွေကြောင့်ဆယ်ရော့ကျောင်းကိုရောက်လာတဲ့မတ်လှမြတ်ဝင်းကတော့ဆယ်တန်းစာနေပွဲဖြစ်မဲ့သူပါ။အ
ော်စာတော့ကျွတ်တို့ကျက်တယ်ဒါပေမဲ့စိတ်ထရအရှုံးနေတယ်။ဟိုရွာမှာကျန်ခင်းတဲ့အဖေမေတွေကိုစုံရင်းနေပေါ့နော်တေးပွေးကြအဖေတွေမေအစင်ပြေပါမလား။ပြီးတော့ဒီမှာလာနေတာဆိုတော့တဖေဖေကိုကတော့အဆင်ပြေတော့ပေါ့နော်ဒါပေမဲ့အဖေမေကအဆင်ပြေမလားအဲစိတ်တွေတွေရှုပ်တယ်ပြီးတပည့်တွေကြမှာရွာမှာတော့ဘယ်လိုရှိနေမလဲအဖေမေတို့စိုးရင်လေအကိုတွေတို့စိုးရင်လေပေါ့နော်ရွာမှာစာလေးမဖြစ်ဖြစ်ဘူးခါလေကြရင်ငိုမိတယ
်စစ်ပြေးရှောင်ခလေးငယ်အယောက်40လောက်ကိုပညာသင်ပေးနေတယ်ရွာမှာမူလာရန်လွန်ကျောင်းမှာတော့စရုပ်ထန်တန်းကျောင်းသားလေးတွေအစွတ်အစစ်စာနေပွဲဖြေဖို့လုပ်နေတာပါ
ဆစ်ဆောင်ကလေးငယ်၃ယောက်အတွက်ပါစာမေးပွဲစစ်ပေးနေတယ်လို့ကျောင်းဦးကြီးဦးတန်းလှိုင်ကပြောပါတယ်လမ်းမှာဖုံးတော်စီကျောင်းဆစ်ဆောင်စခန်းမှာတော့ဆစ်ဆောင်ကနှထောင်ကျော်ရှိပါတယ်ဒီစခန်းမှာလာရောက်ခိုးလုံတဲ့ဆစ်ဆောင်တွေနေထိုင်ဖို့အတွက်အင်အားတွေဦးစီးပြီးတိကျပေးသူကမေယူတောက်ရီတန်းကဦးဇော်ဝင်းပါဒီကသူလုံဆောင်ပေါ့လုံဆောင်ဆိုတာကျွန်တော်ဆိုတာလုံဆောင်ဆိုတာဒီစီဟို
ဒီတုတ်ခုတလုံးအတွက်လုံချုံမှုတွေတို့မှာကြောက်ဆုံးနေရတယ်။ဘာဆိုအခုကျွန်တော်တို့ဒီကွာအာကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရဲ့အတွက်ကတော့ကျွန်တော်တို့ဒီအစွားလူပြပြန်ကနေနေကိုဆန်နှလုံးပြတာပေါ့နော်။ဒီနှလုံးနဲ့တို့ဒီမှာပဲချက်တလို့ပေါ့။စူးစမ်းပြီးအေချုံကန်ချက်တင်နေရတာပေါ့နော်။တညာလုံးဘုံတွင်တည်းမှာတညာလုံးနေရတယ်။အဲ့ဒီမှာမိသားစုရဲ့တညာလုံးနေပြီးတော့
တညာလုံးနေရတယ်အိမ်မှာမိသားစုရဲ့မလဲမိုးလင်းတော့အပေါ်တဲတာနဲ့သူတော့ပြေးသေးတယ်မိုးလင်းလည်းပြေးသေးတယ်အဲ့ဒီတော့သမီးတို့မနေသေးတော့ဘူးသမီးလည်းမစားရသေးဘူးသမီးလည်းမရှာရသေးဘူးဒီရှုံးတစ်ဖက်ကန်ကိုအကုန်လုံးရော်ရော်ကနေအကုန်လုံးပြေးကြတာတိုက်ပွဲတွေကိုရက်စွေရှင်တယ်သမီးတို့ရော်ပြန်ရှင်တယ်အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလဲဘူး
မပြောရှင်ရဘူးပြောမှာနေရှင်တယ်လို့ရန်အောင်မြေဖုံးတော်ကြီးကျောင်းမှာတော့ဆစ်ဆောင်ကငားရာကျော်ရှိပြီးသူတို့တွေအားမငယ်အောင်မြို့ကန်လူငယ်တွေကတေးဂီတနဲ့လာရောက်ဖြော်ပြလေးရှိပါတယ်။နေုံတောင်ကနေထွက်ပြေးလာတဲ့ဒေါ်စောဖြူကတော့ကြောက်လို့ထွက်ပြေးလာတာလို့ပြောပါတယ်။မသိလွာတို့ပိုင်တို့ဝုံလေးကောင်းလို့ပြည့်ကြတယ်ပုံလေးကြတယ်ဝေါ်လေးကြတယ်ရေပြည့်တယ်နေနာချူမှာခန်းခန်းရေလို့ဘုံလူလာန le proud of proud in mama.
I wish it and that child,
mamma. You know, mamma, I will never be fighter.
Sushan Sakama, one penny, cleaning a pagan, go mamma, tono, midazuha, Nayon Dangani, Sushan Lara, Nanilap, she never be.
Separate the chitters of you to quiet there. I am a chitter console. Chitters of a lay, you're not aware, Jindin, Nayadama, chitter comrade.
အဘွားရောင်းတော့တယ်ကိုရောကိုဝင်ပြီးအားမတက်ဖို့ဖြစ်တာမဟုတ်နဲ့ဟိုကိုပြလိုက်တယ်ကိုပြလိုက်နဲ့အားကြောင့်လမ်းကြီးတစ်ပြက်တည်းဘင်းရာတီတီမန်ပြီးဟိုအဲကြားတဲ့နေရာမှာလူသေးအဲ့လိုမျိုးဒီခင်းစင်နောက်ဆုံးနေမှာတော့စစ်တွေမှာရှိတဲ့တက်ကြပြင်ဒုက္ခတဲ့စခန်းကိုတောက်ရောက်ခဲ့ပါတယ်အခုရောက်နေတာကတော့တက်ကြပြင်စခန်မှာတက်ကြပြင်စခန်ကစစ်တွေမျိုးမှာရှိပါတယ်ဒီ
အဝါဘောနော်ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေသိအောင်ဆိုပြီးတော့ပြည်ရင်းပြည်ပခီးစင်တွေကိုတုံးရတာဟိုလိုက်ပို့ပေးပါတယ်အစိုးရအနေလိုက်ပို့ပေးတဲ့ခါမှာဒီနေ့က
ဒီနိုင်ငံမှာမွေးပါတယ်ဒီရေးကျွန်တော်တောင်းပြီးတော့လာပါတယ်ကျွန်တော်အမေအပေဘိုးဘွားအကုန်လုံးဒီနိုင်ငံဒီနိုင်ငံမှာမွေးခဲ့တာပါအဲ့ဒါကြောင့်ကျွန်တော်တို့လည်းအခုကျွန်တော်တို့အဲ့လိုဆိုရင်ကျွန်တော်တို့စစ်မကောင်းပါဘူးကျွန်တော်တို့ဘာဖြစ်လို့နောက်တနေရာမှာတော်လည်းမရတာလေကျွန်တော်တို့အဲ့လိုမျိုးလေတိုင်းတော်သားနေတဲ့ပုံစံမျိုးနဲ့ပူပေါင်းပြီးတော့ညီနိုင်ပြီးတော့ကြည့်ပြပြေးသွားပါ
ဒီကနေ့ဆောင်ရွက်ပြီးတော့ကျွန်တော်တို့တွားတင်ရှိပါတယ်ဟိုကိုရင်းနေရကိုရင်းမူလနေရကိုတွားတင်ရှိပါတယ်စခန်းအားဆောင်လို့ရှင်လူပေါင်း600ရောက်ရှိပြီးတော့အင်ဂျင်ပေါင်းကတော့1000ရှိပါတယ်သူတို့အနေနဲ့အကုန်လုံးအဆင်ဟိုပြေပြေရှိပြီးမဲ့သူတို့လွတ်လွတ်လပ်လပ်တွားခွင့်ရတယ်လို့ပြောတော့ပါတယ်ဆိုတော့ကျမတို့ဟိုခင်ဗျတို့ပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း 6 နာရီကနေ9နာရီအထိလိုင်းဒိုမီတာ 32-40-48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ 190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့ 8 နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16-19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။မကြာခင်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုနားဆင်ရမှာပါ။ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။ line meter 32 kHz 9335 line meter 40 kHz 9483 line meter 48 kHz 6753 line lab meter 190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့2008ဖွဲ့စည်းပုံပြည်ရေးဥပဒေမူကြမ်းတိုင်းရင်းသားတွေအတွက်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့တက်ချက်ကိုနားဆင်ကြရအောင်ပါရှင
်။မလာသွေးနေကကျင်းပတဲ့ပြည်တော်စုလွတ်တော်အစည်းအဝေးမှာရသေးတော်မှဒေါခင်စောဝေကလက်ရှိလွတ်တော်တဲ့ဆွေးနွေးနေကြတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာစည်းကမ်းပြည့်ဝသောဒီမိုကရေစီလိုလားတဲ့အဖွဲ့နဲ့စစ်မှန်သောဒီမိုကရေစီလိုလားသောအဖွဲ့နှစ်ခုကြားလုပ်ပိုင်ခွင့်အာဏာကိုတူနိုင်ကိုနိုင်အားပြိုင်နေကြတဲ့ပြင်ဆင်ချက်တွေဖြစ်ကြောင်းတွေးရှိနေရတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်။သူဆိုလိုတာကလက်ရှိလွတ်တော်တွင်က2008ဖွဲ့စည်းပုံပြင်ရေးဆိုတာဟာတမတော်နဲ့ပြည်ခံမျိုးပါတီကတစ်ဖက် NLD ကတစ်ဖက်ဒီမိုကရေစီအရေးနဲ့ပတ်သက်တဲ့အားပြိုင်နေကြတာမျိုးပဲဖြစ်ပြီးတိုင်းသားအရေးနဲ့မဆိုင်တယ်လို့ဖြစ်နေတယ်လို့ဆိုလိုလိုက်တာပါဒေါခင်စိုးဝေကတိုင်းသားပါတီတိုင်းသားတွေကိုအလေးမထားတာလားပြည်တော်စုတိဆောက်ချင်တယ်ဆိုတာဟုတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လိုက်ပါသေးတယ်လက်ရှိလွတ်တော်ရေးက2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာဖက်ဒရယ်ပြည်တော်စုအရေးတိုင်းသားအရေးနဲ့ဆိုင်တာဘာတွေပါတယ်လဲတကယ်ဖက်ဒရယ်ပြည်တော်စုတိဆောက်မယ်ဆိုရင်အဲ့ဒီပြင်ဆင်ချက်တွေနဲ့လုံလောက်ပါရဲ့လားNRI ဘက်ကတင်တဲ့အချက်အများစုပါဝင်တဲ့ဒီဖွဲ့စည်းပုံပြင်ရေးမူကြမ်းမှာတိုင်းသားအခွင့်အရေးနဲ့ဆိုင်တာဘာကြောင့်မြန်မြန်ဆဆပါမလာတယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါလေ။ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။အခုလွတ်တော်ရင်ဆွေးနွေးနေတဲ့2008ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာစုစုပေါင်းအချက်142ချက်ပါပါတယ်။တက်မတော်နဲ့ဒီခိုင်ဖြူဘက်ကတင်တာ28ချက် NLD ဥဆောင်နဲ့လွတ်တော်တွင်က45ဦးကော်မတီတင်တာ114ချက်ဖြစ်ပါတယ်။ငကိုရုံးကလွတ်တော်တွင်မှပါတီအသီးသီးရဲ့တင်ပြချက်အဖြစ်45ဦးကော်မတီဟာအချက်ပေါင်း3900ကျော်စုစည်းရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာရခိုင်မျိုးသားပါတီ ANP ကတင်တဲ့အချက်858ချက်ပါဝင်ပါတယ်။ဒါပေမဲ့တကယ်တမ်း45ဦးကော်မတီကအဲ့ဓာရီစုစည်းပြီးမူကြမ်းပြုစုတဲ့အခါ114ချက်ရခဲ့ပေမဲ့အဲ့ဒီထဲမှာ ANP ကတင်တာတချမ်းမှပါမလာဘူးလို့ယသိတော်အမတ်ဒေါခင်စောဝေကဆိုပါတယ်။အတိတ်ဘက်ကတော့တိုင်းရင်းသားတွေတင်လာတာကို NLD ဘက်ကအရေးမထားဘူးဆိုတဲ့သဘောပါ။လက်ရှိဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာထင်ထင်ရှားရှားတိုင်းရင်းသားအရေးဆိုလို့ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ပုံမှန်261ပြင်ဆင်ချက်တခုတော့ပါလာတာတွေ့ကြရပါတယ်။အဲ့ဒါကတော့မူလဖွဲ့စည်းပုံမှာပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုသမ္မတကခန့်အပ်ဖို့ပြဋ္ဌာန်းထားတာကိုပြင်ဆင်ချက်မှာတော့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်စီမယ်လို့ပြင်ဆင်ထားတာပါဒီပြင်ဆင်ချက်ကိုပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်ထားပေမဲ့ NLD ဘက်ကတော့လက်မခံပါဘူးအကြောင်းကတော့ဝန်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ကရွေးမယ်ဆိုရင်အဲ့ဒီလွှတ်တော်တွေထဲမှာတက်မတော်ကကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်ဒီမိုကရေစီမကျနိုင်ဘူးတိုင်းရင်းသားတွေရဲ့ဆန္ဒလည်းမပြေဝနိုင်ဘူးဆိုပြီးသဘောမတူတာပ
ါလွတ်တော်တွင်ဆွေးနွေးမှုတွေမှာ NLD အမတ်တွေကရှမ်းပြည်နယ်လွတ်တော်ရဲ့2015ရွေးကောက်ပွဲရလဒ်ကိုနမူနာပြပြီးဆွေးနွေးကြပါတယ်2015အထွေထွေရွေးကောက်ပွဲရလဒ်အရရှမ်းပြည်နယ်လွတ်တော်မှာပြည်ခံမျိုးပါတီကအမတ်32နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က24နေရာ NLD က21နေရာအခြားပါတီတွေက19နေရာအသီးသီးအနိုင်ရကြပါတယ်တကယ်လို့သာလွတ်တော်ထဲမှာ ယူ ကောက် ခံ အမတ် တွေ နဲ့ ကြီး ပဲ ဝန်ကြီး ချုပ် ကို ရွေး ချယ် မယ် ဆိုရင် SNLD နဲ့ NLD ပါတီ ပေါင်း ထား တဲ့ အုပ်စု က အသာစီး ရဖို့ များ ပါတယ် ဒါပေမဲ့ လွတ် တော် ထဲ မှာ တပ်မတော်သား ကိုယ်စားလှယ် 33 ယောက် ရှိ နေ လေ တော့ လွတ် တော် တစ်ခု လုံး ရဲ့ အဆုံးဖြတ် အတိုင်း ဆိုရင် တပ်မတော်သား 1 ယောက် ဒါ မှ မဟုတ် ပြည်ခံ မျိုး ပါတီ က 1 ယောက် ယောက် ဝန်ကြီး ချုပ် ဖြစ် သွား နိုင် တယ် လို့ NLD အမတ် တွေ က ထောက်ပြ ကြ ပါတယ် NLD ဘက် က ဆိုလိုရင်း က တော့ ဝန်ကြီး ချုပ် ကို သက်ဆိုင်ရာ လွတ် တော် တွေ က ရွေး ချယ် တာ ကို မူဝါဒ ဖြစ် သဘော တူ တယ် ဒါပေမဲ့ လွတ်တော် ထဲ မှာ တပ်မတော်သား ကိုယ်စားလှယ် တွေ ပါဝင် နေ သေး သရွေ့ အဲ့ဒါကို သဘော မတူ နိုင် သေး ဘူး ပေးကား ပေး မရာ ဖြစ် သွား နိုင် တယ် လို့ ဆိုလိုက် တာ ပါ
တင်းနယ်ဝင်ကြီးချုပ်ရွေးချယ်ရေးနဲ့ပတ်သက်ပြီး SNLD အမတ်စိုင်းတီဟာကျော်ကတင်းနယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်တွေကရွေးကောက်ခံအမတ်ထက်ဝက်ကျော်မင်းနဲ့ရွေးချယ်တင်မြှောက်တာမျိုးဖြစ်တဲ့နယ်လို့ဆွေးနွေးပါတယ်။ဒါဟာ SNLD ရဲ့မူသဘောထားဖြစ်သလိုNLDဘက်ကလည်းလက်ခံနိုင်နေဆိုပေမဲ့ပြင်ဆင်ချက်မူကြမ်းမှာပါမလာတော့မဲခွဲတဲ့အခါအဲ့ဒီအချက်ပါဝင်မှာမဟုတ်ပါဘူး။ တကယ်တော့ 2008 ဖွဲ့စည်းပုံကိုတိုင်းနာရီတကယ်လက်ခံနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုပုံစံနဲ့ကိုက်ညီအောင်ပြင်ဆင်မယ်ဆိုရင်ဝင်ကြီးချုပ်ခန့်အပ်ရေးတွေမကအမျိုးသားလွှတ်တော်ဆိုင်ရာအချက်လက်တွေအပါအဝင်အချက်ပေါင်းများစွာပြင်ဆင်ကြရပါလိမ့်မယ်။လက်ရှိ 2008 ဖွဲ့စည်းပုံမှာအမျိုးသားလွှတ်တော်ဆိုတာကိုတိကျဖွဲ့စည်းထားတာမို့တိုင်းနာရီကိုတန်းတူအခွင့်အရေးပေးထားတဲ့အောင်ထင်ရပေမယ့်အဲ့ဒါဟာဟန်ပြသဘောသာဖြစ်ပြီးလွှတ်တော်နေရဲ့ အနှစ်သာရလဲမကိုက်နိုင်ပါဘူးလွတ်တော်နေရဲ့သဘောထားကွဲလဲတာတွေကိုအဲ့ဒီလွတ်တော်နေရဲ့ပေါင်းထားတဲ့ပြည်ထောင်စုလွတ်တော်မှာဖြေရှင်းကြမယ်လိုအပ်ရင်မဲခွဲကြမယ်ဆိုကြတဲ့ကအမတ်အရေးအတွက်နည်းတဲ့အမျိုးသားလွတ်တော်ရဲ့သဘောထားဘာမှတိတ်အရေးမပါတော့ဘူးဆိုတာတာမန်နိုင်ငံရေးစိတ်ဝင်စားသူတွေတောင်နားလည်နိုင်ကြပါ အမေရိကန်ပြည်ထောင်စုအပါအဝင်လွှတ်တော်နေရဲ့စနစ်ဖွဲ့စည်းထားတဲ့နိုင်ငံတွေမှာအဲ့ဒီလွှတ်တော်နေရဲ့တကယ်ကိုအစဉ်အတန်ဒန်းတူရှိကြပြီးဥပဒေကြမ်းတစ်ခုခုကိုလွှတ်တော်နေရဲ့လုံကသဘောတူပါမှအတီးဖြစ်တယ်လို့ပြဋ္ဌာန်းထားကြပါတယ်။လွှတ်တော်တရရက်ကသဘောမတူတာနဲ့အတီးပြုလို့မရနိုင်တော့ပါဘူး။မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတစ်ခုဖြစ်တည်ဆောက်မယ်ဆိုရင်ဖက်
ပြင်ဆင်ရမှာသိကြပါတယ်။ NLD ရဲ့လက်ရှိဖွဲ့စည်းပုံပြင်ရေးတင်ပြထားချက်တွေကိုကြည့်ရင်ဒီမိုကရေစီပုံစံရေးတမတော်ရဲ့နိုင်ငံရေးမှာပါဝင်နေတဲ့အခမ်းအနားလျှော့ချရေးအတွက်ကိုပဲဦးစားပေးတာတွေ့နိုင်ပါတယ်။ဒါဟာတမတော်ကိုနိုင်ငံရေးကနေဆုတ်ခွာစေပြီးနောက်တစ်ဆင့်ကျမှဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဖြစ်အောင်ပြင်ဆင်ဖို့စဉ်းစားလေသလားဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒီကြတာကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဓာတ်ရိုက်အဆက်ဆက်ရှိတာမို့ဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံနဲ့ကိုက်ညီအောင်ပြင်ဆင်ရေးမလွဲမသွေဆက်ပြီးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။
COVID-19 ရောဂါကဘာပါခြေပြန့်လာတဲ့အချိန်ကြီးလူလူကြားမှာထိတ်လန့်စိုးရိမ်မှုတွေလည်းတိုးထွက်တိုးလာနေပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာဝေးရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ရမှာဖြစ်ပါတယ်မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာဝေးရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလားလူလူကရောဒီရောဂါပိုးပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာဝေးရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လားလာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သောရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်တဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သောရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
ခုတော့မအေးတန်နာကျော်တင်ဆက်တဲ့မြမပီကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်ရဲ့အမှတ်ချက်တွေနဲ့ မက်ဆန်ဂျာဟာစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်ဦးဆုံး VOA ရဲ့ Facebook Messenger ကနေပြီးတော့စာရေးပြီးတော့သူတို့သိချင်တာလေးတွေမေးလာတဲ့တော်ရရှင်ရဲ့စာတွေကိုပြန်ကြားပေးကြပါတယ်။ Branson Merib ဆိုတဲ့တော်ရရှင်ကRadio FM ကနေ VOA လွှင့်မှာလာတဲ့အချိန်နဲ့ line တည်တင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါ Go Brand ရေ VOA အစီအစဉ်တွေကို FM ကနေမလွှင့်ပါဘူးကျမတို့လှိုင်းတုံနဲ့လှိုင်းလံမီတာတွေကနေ Radio အစီအစဉ်တွေကိုထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါအပြင်ကျမတို့ VOA မြန်မာ Facebook စာမျက်နှာကနေပြော်လဲဒီအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ Facebook စာမျက်နှာမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်လို့ရပါတယ်ရှင်အိမ်မှာရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဖမ်းယူကြည့်ရှုနိုင်ပါရဲ့နော်အခုစပြန်ချိန်မှာပဲကျွန်မလှိုင်းတုံနဲ့လှိုင်းလက်မီတာဘယ်လှိုင်းတွေကနေဖမ်းလို့ရလဲဆိုတော့ဒီစရားလေးကိုလည်းထည့်ပေးလိုက်ပါရစ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်တယောက်ကတော့မနစ်ကတောင်းတဲ့ကလန်ဒါမရပါနဲ့ဒီနှစ်မှာပို့လိုက်တဲ့အတွက်အန်အော်ပြီးတော့ဝမ်းသာမိပါတယ်ဆိုရေးလာပါတယ်တင်တင်ဖောက်ဆိုတဲ့တော်ရရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA မနစ်ကတောင်းထားတဲ့ကလန်ဒါလေးမနစ်ကတော့မရခဲ့ဘူးကုန်သွားတာနဲ့တူတယ်လို့ပဲတွေးမိတာပါမမျော်လင့်မဲဒီနေ့ကယ်လန်ဒါလေးပို့လာတော့အံ့ဩဝမ်းသာကျေးဇူးလည်းအများကြီးတင်ပါတယ်တင်းတွေလည်းနေစင်နာဆင်အားပေးလက်ပါ VOA အဖွဲ့သားတွေအားလုံးကျန်းမာချမ်းသာအောင်မြင်ကြပါစေ
နောက်ထပ်သောရရှင်စူပါမင်းဆိုတဲ့သောရရှင်ကတော့ VOA ကိုကျေးဇူးတင်ပါတယ်တဲ့တင်းမှန်ပြောပေးတဲ့အတွေ့အကြောင်းမှာမင်္ဂလာရှိပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကိုမောင်ဝင်းဆိုတဲ့သောရရှင်ကလည်
းမင်္ဂလာညချမ်းလေးပါ VOA အဖွဲ့သားများကျန်းမာကြပါစေ Virus နဲ့ပတ်သက်တဲ့တင်းတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်မြန်မာပြည်မှာကတတိမမူတတိမထားကြပါဘူးမဖြစ်ပါစေနဲ့လို့ပဲဆုတောင်းပါရယ်ပြည်သူများအလုံးယောဂခင်း၍တောကများငြိမ်းကြပါစေဗျာအောင်မြင်ပါစေ VOA အားပေးလေပ
ါသူပြောတဲ့ virus ဆိုတာဒီတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်ပြန့်ပွားပြီးအခုတော့ကမ္ဘာလုံးအနှံ့ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ယောဂပိုးနဲ့ပတ်သက်လို့ပြောတာဖြစ်ပါရယ်နော်ကိုရိုနာဗိုင်းရပ်စ်လို့ဒီ virus ပိုးနဲ့ပတ်သက်ပြီးရေးလာတဲ့စာတိုတိုလေးရေးလာတဲ့သောရရှင်က Crystal Cancer သောရရှင်မှာအဲ့သောရရှင်ကလည်းမင်္ဂလာပါအဲ့အခုသူကလက်ရှိကိုရီးယားမှာနေထိုင်နေတာပါ virus ပိုးများနှုန်းကကြောက်ဖို့ကောင်းပါတယ်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့စာတိုလေးရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီသောရရှင်နေနဲ့စာရေးခြင်းနဲ့ဆိုရင်တော့ကျွန်မ Messenger မှာလည်းပြန်ထားပါရယ်เนาะအဲ့ဒီ Messenger နေရာမှာကျွန်တော်တို့စီကိုစာရေးတဲ့နေရာမှာစာရေးနိုင်ပါတယ်လို့ဒါမှမဟုတ်လည်းစာရေးရတာဟိုအသိအစင်မပြေဘူးစကားပြောခြင်းနဲ့ဆိုတာမျိုးဆိုရင်လည်းကျွန်တော်တို့ကိုအဲ့ဒီမှာအတန်သွင်းထားပြီးတော့ voice message နဲ့အတန်နဲ့ message ချန်ထားလို့ရပါတယ်ကျေးဇူးတင်ပါတယ်เนาะတနည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပဲဒီစာရှိရှိရေးလာတဲ့သောရရှင်တယောက်ကတော့တူတန်ပေါင်ဆိုတဲ့တော်ရရှင်မှာသူကမြန်မာနိုင်ငံမှာ virus ပိုးကူးစက်မှုမရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုစိတ်ထဲမှာတန်တရားဝင်မိတယ်ဆိုပြီးတော့ခုလိုစာရေးပြီးတော့မေးလာပါတယ
် VOA ခင်ဗျာကျွန်တော်အမြင်နားထောင်ပါတယ်ကျေးဇူးလည်းတင်ပါတယ် VOA ကစာပေးစာယူတဲ့အစီအစဉ်မှာထုတ်လွှင့်ပေးပါကျွန်တော် VOA ပေးတက်တယောက်ပါ VOA ကိုစာရေးတော့လည်းစာမပြန်လို့စိတ်မကောင်းဖြစ်မိပါတယ်တခုတော့မေးကြပါတယ်အခုဖြစ်နေတဲ့ COVID-19 ဒါမှမဟုတ်လို့ရှိရင် coronavirus ကတရုတ်နဲ့ဂျန်နိုင်ငံတွေကိုအလောက်ထိကူးစက်နေပြီးတည်ဆုံးတာတော့မြန်မာနိုင်ငံနဲ့ဒီမြန်မာနိုင်ငံသားတွေမှာကူးစက်မှုရှိနေတာဘာကြောင့်များပါလဲအစိုးရရဲ့ဒီကျန်းမာရေးအစီအစဉ်တွေကကောင်းလို့လားအစိုးရကပဲဒီယောဂါကိုမရှာဖွေနိုင်တာလားဒါမှမဟုတ်ရင်ဒီယောဂါကမြန်မာနိုင်ငံသူနိုင်ငံသားတွေကိုတမင်ကွက်ပြီးတော့ကျော်သွားတာများလားဒါမှမဟုတ်တည်င်းတွေကိုအမောင်ဖုံးမှုကျူးစားနေတာလားပြည်သူတွေကိုတနာပါဗျာရင်းထဲမှာမိကုန်းတွေတကယ်များလာလို့ပ
ါဟုတ်ကဲ့ပါစာမပြန်ဘူးဆိုတာကကျမတို့ကကျမတို့စီကိုရေးလာကြများစာတိုင်းမက်ဆေ့ချာကပို့လာကြများစာတိုင်းကိုတော့တယောက်ချင်းကိုမေးခွန်းမေးတာမျိုး VOA လေးလိုက်ရှာလို့မရလို့မေးတာမျိုးဒါမှမဟုတ်လည်း satellite number မသိလို့မေးတာမျိုးအဲ့လိုမျိုးစာတွေမှာကျမတို့ဒီ satellite number ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်ဒါပေမဲ့လည်းကျမတို့ကလည်းတစ်ခုချင်းတော့ပြန်ချလို့အဆင်မပြေပါဘူးနော်ဒါကြောင့်မလို့သောရရှင်တွေကိုကျမဟိုအချိန်ရရလောက်လေးလိုက်ပေါ်ကနေပြန်ချပေးနေပါတယ်အခုလည်းဒီစာမပြန်ပေးလို့အဆင်မကောင်းဖြစ်ရပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရယ်ဒါမဲ့ဒီမှာဒီသောရရှင်မေးထားတဲ့ဟိုမေးခွန်းတွေကတော့အစိုးရကျန်းမာရေးကကောင်းလို့လားအစိုးရကဒီလိုယောဂါမရှာဖွေတတ်တာလားဒါမျိုးတွေကတော့ကျမတို့ VOA အနေနဲ့ဖြေလို့ရနိုင်တဲ့မေးခွန်းတွေမဟုတ်ဘူးဆိုတာသဘောပေါက်မယ်ထင်ပါရဲ့နော်မြန်မာနိုင်ငံကရရှိတဲ့သတင်းထုတ်တွေကိုတော့ကျမတို့အတန်းနိုင်ဆုံးအမှန်ကန်ဆုံးတင်ဆက်ပေးနေပါတယ်နော်ဒါနဲ့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေပမာတုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေမှာတော့ရခိုင်မျိုးတစ်ကသောရရှင်ဦးလာထွန်းကဒေါက်ခင်မျိုးတဲ့တလောကရဲ့ရခိုင်ပြည်နယ်ကိုတွားရောက်ပြီးရခိုင်ခီးစင်နဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာပေါ့မှာအခုလိုရေးလာပါတယ်။
V VOA သတင်းတော်ရခိုင်ခီးစဉ်ဆိုလို့စိတ်ဝင်စားမိတာပါ VOA သတင်းတွေမှာက ICJ Ranger ရေးဆောင်မှုတွေနောက်ရခိုင်ကစကန်းကြီးရဲ့အကြောင်းနဲ့အေအေနဲ့တိုက်ပွဲတွေနဲ့ဆိုင်တဲ့စစ်ဘေးရှောင်ပြည်သူတွေအခြေအနေနောက်ပြည်သူတွေထိခိုက်မှုတွေနဲ့စာတင်ကြောင်းထိမှန်တဲ့ကိစ္စတွေကစိတ်ဝင်စားစရာတွေပါဘာမှထူးထူးခြားခြားမသိရတော့အစိုးရထုတ်ပြတဲ့သတင်းနဲ့ကိုရိုင်းကွန်းစင်သတင်းကွာခြားမှုတော့ကျွန်တော်တို့ကြားရမယ်လို့မျှော်လင့်နိုင်မလား VOA ရေ
ဟုတ်ကဲ့ VOA ကထုတ်လွှင့်ပေးတဲ့သတင်းကတော့အစိုးရထုတ်လွှင့်ပေးတဲ့သတင်းထက်စာရင်တော့ကိုယ်တိုင်ကွင်းစင်တာမလို့ကြွားချမယ်လို့ဒီသောရရှင်ကမျှော်လင့်ပါတယ်တဲ့ဟုတ်ကဲ့ကျေးဇူးပါဦးလှထွန်းကြီးဒီဦးလှထွန်းပြောတဲ့သတင်းနဲ့ပဲပတ်သက်ပြီးတော့ကျမတို့ဒီအထူးအစီအစဉ်ရုပ်မြင်သံကြားအစီအစဉ်ကိုကျမတို့စနေနေ့ညပိုင်းတုန်းကပဲထုတ်လွှင့်ပေးသွားပါမယ်เนาะအဲ့လေးလည်းကြည့်လိုက်ပါအောင်ဟိုတိုင်းရိုက်မကြည့်ရှုဖြစ်ဘူးဆိုရင်ကျမတို့ Facebook စာမျက်နှာမှာပြန်ပြီးကြည့်ရှုလို့ရပါတယ်မောင်ကြီးရေကိုရေးလာတဲ့စာရည်ထဲမှာနိုင်ငံရေးအမြင်တွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တွေးရှိတင့်မြင်ဒါမှမဟုတ်ကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလက်ခံရရှိပါရဲ့နော်ဒီထက်မှာတချို့သူတို့ရဲ့နိုင်ငံရေးအမြင်တွေကိုရေးလာတာကိုပြောပြပေးကြပါမယ် Rain Coco ဆိုတဲ့သောရရှင်ကတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးတက်မတော်ခေါ်စစ်တပ်ကရည်တည်ချက်ပြောင်းဖို့အချိန်ဒီအချိန်မှအခွင့်အာဏာမလိုက်ရင်နောက်ဆိုတာကထက်ရှိဖို့တော်တော်လေးစဉ်းစားရမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့တမိုင်းကိုပြန်လည်ကြည့်ရင်ကောင်းတာကမရှိသလောက်ပါပဲဖွဲ့စည်းပုံပြင်ဖို့ကအခုချိန်အချိန်ကောင်းလို့ထင်ပါတယ်ဒီချိန်ကိုအမိအရရယူနိုင်ရင်နေရာကောင်းရောနာမည်ကောင်းမှတမိုင်းမှာမှတ်တမ်းဝင်သွားမှကျင်းသေးပါ NLD ရဲ့ပြုပြင်ပြောင်းလဲမှုကဘာပဲပြောပြောညင်သာပါတယ်စစ်တပ်ကအခွင့်အာဏာမလိုက်ချင်ရင်စစ်တပ်ပဲအထိနာမှာပါဘာဖြစ်လို့လဲဆိုတော့ပြည်သူအများစုကဖွဲ့စည်းပုံပြင်ကျင်လို့ပါပဲ
ပြည်သူကအများစုဖြစ်တဲ့အတွက်ကြောင့်မို့စစ်တပ်အနေနဲ့ပြည်သူနဲ့အတူတူတပေါင်းတစည်းတဲ့အခြေခံဖွဲ့စည်းပုံကိုပြင်ဆင်ဖို့လှုပ်တင်ပါတယ်ဆိုပြီးတော့ဒီတော့ရှင် Rain Coco ရေးလာတာပါ။နောက်ထပ်မြန်မာနိုင်ငံနိုင်ငံရေးအမြင်တွေကိုရေးလာတဲ့တော့ရှင်တွေမှာနောက်ထပ်တော့ရှင်က Soul You Line ဆိုတဲ့တော့ရှင်မှာမြန်မာနိုင်ငံကြီးအမြင်ဆုံးငြင်းချမ်းပါစေဆိုပြီးတော့သူကဆုတောင်းလာပါတယ်
။ VOA ရေးသတင်းတွေဖော်ပြပေးလို့ကျေးဇူးပါ။ပြည်သူလူထုကကောင်းပါတယ်စစ်တပ်ခေါင်းဆောင်တွေကြောင့်မငြင်းချမ်းတာပါ။သူတို့ရဲ့တိုင်းသားတွေကိုတလှည့်စီလှဲ့ကပတ်ကကပိုက်ဆောင်တပ်သားတွေကိုမဝရည်စာကြွေးပြီးအသေးတိုက်ပွဲဆင်နွှဲခိုင်းနေတာပါစစ်အုံစစ်တွေမတရားထုတ်ခေါင်းပုံဖြတ်ဆူဆောင်းရင်းရဲဘော်တွေရဲ့ရိတ်ခါသွေးကြွေးနဲ့ပြည်သူဗန္ဓာတွေကိုမတရားဖြတ်ယူတဘောစာစားပြီးငရဲရိတ်ခါထတ်စုမနေကြပါနဲ့တော့လို့ပြောပြီးပါတက်လော်ဘီတွေခန့်ပြီး Facebook မှာပြည်သူဟန်ဆောင်ပြီးတော့ comment ရေးကလည်းတနေ့တနေ့ဘလောက်သုံးဆွဲနေသလဲမသိပါဘူးဗျာနှစ်ပေါင်း80ကျော်ဒုက္ခပေးလာခဲ့တာမဝနိုင်သေးဘူးလားမေးပေးပါဦးပြည်သူတွေငရဲသားဘဝလိုဆင်းရဲကြရနိုင်ငံတကာမှာအိမ်ပေါ်လှုပ်ရှားရနဲ့ဘယ်တော်များဒီဒုက္ခတွင်ကိုဖျက်နိုင်သူပေါ်လာမှာလဲဗျာမြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းနိုင်ပါစေ
မြန်မာနိုင်ငံမှာစစ်တပ်ကြောင့်ပို့ပြီးမငြိမ်းမချမ်းဖြစ်နေရပါတယ်ဆိုတော့ဒီသောရရှင်စောယူလိုက်ပြောလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကလည်းဒီတစ်ပတ်ကဒီမထင်မှတ်ဘဲနဲ့ဒီစစ်တပ်နဲ့ပတ်သက်ပြီးရေးတဲ့စာရင်းများများလာတာတွေ့ရပါတယ်အောင်ဖြိုးဆိုတဲ့သောရရှင်မှာအဲ့ဒီသောရရှင်ကစစ်တပ်ကျမှဖြစ်နေတဲ့အကြောင်းအရာတွေကိုပြောပြခြင်းပါတယ်ဆိုတော့အခုလိုစာရေးလာပါတယ်ရှင
်ကျွန်တော်တို့တက်မတော်မှာဖြစ်နေတဲ့အကြောင်းကိုပြောပြခြင်းပါတယ်ဒါပေမဲ့ကျွန်တော်အကောင့်ရဲ့အမိကိုတော့မပြောစေခြင်းပါဘူးကျွန်တော်တို့တက်သားရဲ့လစာက36000ပဲရပါတယ်ဗန်စုငွေက10000ကျအသက်အမကန်က8000ကျတန်ကြီးရမုံငွေနဲ့ဟိုဖြတ်ဒီဖြတ်နဲ့တလကိုဘလောက်မှမကြံပါဘူးဂျားထဲမှာဥပိုင်က2000ခွဲဖြတ်တော့ဘာမှမကြံပါဘူးအခုဆိုရင်ဥပိုင်က9000ခွဲဖြတ်မယ်လို့ပြောပါတယ်ဘာစားကြမလဲလူရင်းကိုပြောရရင်ဥပိုင်ကိုဖျက်သိမ်းစေချင်တာပါဖြစ်နိုင်ရင်ကိုညီပေးပါခင်ဗျာ
သူတို့တမတော်သားတွေအနေနဲ့လာကဘာမှမကြံတော့ပါဘူးတဲ့ဖြစ်နိုင်ရင်အကူအညီပေးပါတဲ့ဟုတ်ကဲ့ပါကျမတို့ဘလို့အကူအညီပေးရမလဲစဉ်းစားလို့မရပါဘူးရှင်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာတော်ရရှင်တွေကိုမြန်မာတချင်းလေးတစ်ပုဒ်မြေတားတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးကြပါရစေ။မလ၈ရက်နေ့မှာငွေနဲ့ကြာရောက်ခဲ့တဲ့မေဘလူလောကမှာမရှိတော့ပေမဲ့လေသူ့ကိုသတိရအောင်မေးတဲ့အနေနဲ့ချစ်တဲ့မိသားစုကအားလုံးတွေမေတ္တာပြုလက်ဆောင်တပုတ်ပါပေးပါရစေ။နောက်ထပ်မလ၈ရက်နေ့မှာငွေနဲ့ကြာရောက်သူကတော့အဝေးရောက်အကိုကိုသားကြီးဖြစ်ပါရစေ။ကိုသားကြီးငွေနဲ့ကနေပြီးတော့တက်ရှိကျမ်းမှာပျော်ရွှင်နိုင်ပြီးတော့ကိုသားကြီးချေရတဲ့မဝါသားလေးတို့နဲ့အမြန်ဆုံးပြန်ဆုံတွေ့နိုင်ပါစေလို့ဗာဂျီးနီးယားကညီမနဲ့ညီမိသားစုကဆူတောင်းပေးလာပါတယ်။ဒီတစ်ပတ်တော့ဝိုင်းစုခိုင်တဲ့တည်ဆူထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့သတင်းလေးနဲ့ဖြောပြပေးကြပါရနော်။ VOA တိချစ်တော်ရရှင်နေအားလုံးဒီသတင်းကိုနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။နောင်နာရဲ့တိတ်တဲ့ငါတို့တော်အိမ်မဲမဟုတ်ဘူး။ချင်နိုင်နေရတွေ့ပြောစရာတွေဝေမြားရဲ့ဘူးခဏလေးမဟုတ်ဘူးချင်နူခဲ့တာတွေဟာပြောမျိုးခဲ့တာတွေမိုင်းရလုံးအမေနေဘဝကတော့ချောင်းသွေးနေမေသူမလေးနားမလဲကြဘူးဒီစိတ်ကချင်းချုံနေမသိစိတ်
ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ဒီလိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖိုင်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲထိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို video နဲ့ facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ video ရဲ့ internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် video ကိုလည်းစာရေးကြပါအောင်ရှင်ဒေါက်စနေအားလုံးရှင်လန်းချမ်းမြေကြပါစေ
ဆက်လက်ပြီးတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုအလိမ္မာနဲ့အတူကိုငင်းချက်ကတင်ဆက်မှာပါရှင်
ပြည်ထောင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတဲ့လူနာတွေကိုကုသရမှာဆက်ရုပ်တစ်ခုကိုအသုံးပြုနေပါတယ်။ဒီဆက်ရုပ်ဟာအာခေါင်နှင်းကချွဲတလိမ့်နမူနာတွေကိုရယူနိုင်တယ်လို့ခန္ဓာကိုယ်အပူချိန်တိုင်းနိုင်ပြီးနှလုံးခုန်တံကိုလည်းနားထောင်နိုင်ပါတယ်။ဗိမ့်တက်ထားတဲ့ဒီဆက်ရုပ်ကိုအဝေးကထိန်းချုပ်နိုင်ပြီး
ဆရာဝန်တွေအနေနဲ့အခန်းတစ်ခုထဲမှာလူနာနဲ့အတူရှိစရာမလိုပါဘူး။တခြားမျိုးတစ်ခုကတော့ဒီဆက်ရုပ်ကိုထိန်းချုပ်နိုင်ပြီးတော့စင်ဟွာတက္ကသိုလ်ကတီထွင်ခဲ့တာပါ။တရုတ်နှစ်ကူတုံးကဒီဆက်ရုပ်ကိုတီထွင်ဖို့အကြံရခဲ့တာဖြစ်ပြီးအာကာသစခန်းတွေနဲ့လားကဘာစွန့်စားရှာဖွေရေးဆက်ရုပ်တွေမှာလည်းဒီနည်းပညာကိုပဲသုံးထားတာပါ။အစတုန်းကတော့ဒီဆက်ရုပ်ကိုသူ့ဘာသာသူအလုပ်လုပ်နိုင်အောင်တီထွင်ထားတာဖြစ်ပြီးကူးဆက်ခံရတဲ့လူနာတွေကိုစမ်းသပ်ပြီးရင်လည်းသူ့ဘာသာသူပိုးသတ်နိုင်ပါတယ်။ရောဂါစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့မှာဆက်ရုပ်တစ်ခုရောက်နေပြီးတော့ဒီဘက်ကစပြီးဆရာဝန်တွေကိုဆက်ရုပ်အသုံးပြုဖို့အတွက်လေ့ကျင့်သင်ကြားတာတွေစပါမယ်။အခုလိုဆက်ရုပ်တွေအများကြီးဆက်လက်တည်ဆောက်ခြင်းပင်မဲ့လည်းတက္ကသိုလ်ကထောက်ပံ့တဲ့ရန်ပုံငွေမရှိတော့ဘူးလို့ပါမောက္ခကျန်းကပြောပါတယ်။
ရုရှားနိုင်ငံမှာဆောင်းရာသီကုန်သုံးတဲ့အထိမ်းအမှတ်အနေနဲ့ရေခဲယာဉ်နဲ့ရေချိုးပွဲတော်ကိုဆင်နွှဲခဲ့ပါတယ်။တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်နေကြတဲ့အချိန်ကျန်းမာရေးကောင်းဖို့အတွက်အားစေးတွေမှီဝဲနေချိန်မှာရုရှားတွေကကျန်းမာရေးကောင်းဖို့အတွက်စိုက်ဘီးရီးယားဒေသကမြစ်ကမ်းဘေးမှာရေခဲယာဉ်နဲ့ရေချိုးပွဲတွေကိုကျင်းပခဲ့တာပါ။ရုရှားနိုင်ငံသား၄၀၈ယောက်ပါဝင်ဆင်နွှဲခဲ့တဲ့အတွက်လည်းနိုင်ငံအတွင်းလူအများဆုံးတပြိုင်နက်တည်းရေခဲရေချိုးတဲ့စံချိန်ကိုချိုးသွားခဲ့တာပါ။အပူချိန်၄ဒီဂရီလောက်ပဲရှိတဲ့အချိန်ရေခဲနေတဲ့ရေခဲရေချိုးတာဟာကျန်းမာရေးအတွက်ကောင်းတယ်လို့ရုရှားလူမျိုးအများစုကယုံကြည်ထားပါတယ်။ခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတက်စေတယ်လို့ယုံကြည်ကြပြီးရေခဲရေလောင်းပြီးတဲ့လူအများစုကထက်ချင်းဆိုသလိုပဲညနေတုပ်ပေါ်ကနေခြောက်အောင်လုပ်ပြီးအင်းကြီးတွေပြန်ဝေးခဲ့ကြပါတယ်ရှင
်။ရုရှားနိုင်ငံမော်စကိုမြို့မှာခန္ဓာကိုယ်အလှပေါ်လွင်စေတယ်လို့ယူဆကြတဲ့စေမင်ကြောင့်တက်တူးပြပွဲတစ်ခုကိုဖွင့်လှစ်ပြသထားပါတယ်။ဒီပြပွဲမှာရွှေခေတ်စေမင်ကြောင့်အယုတ်တွေကအစယနေ့ခေတ်စေမင်ကြောင့်လက်ရာတွေကိုလည်းပြသထားပါတယ်။မော်စကိုမြို့ကပုရှ်ကင်အမျိုးသားအမှုပညာပြတိုင်းမှာပြသထားတဲ့လက်ရာတွေဟာဆီလီကွန်အယုတ်အတုတွေပေါ်မှာတကယ်ထိုးထားတဲ့တက်တူးစေမင်ကြောင့်လက်ရာတွေကိုပြသတာပါ။ပြင်သစ်နိုင်ငံပဲရစ်မြို့ကကွင်းပန်လီပြတိုင်းကထောက်ပံ့ကူညီတာဖြစ်ပြီးဆီလီကွန်အယုတ်တွေဟာဆေးမင်တွေကိုအကုန်မဆုတ်ယူနိုင်တဲ့အတွက်အနည်းငယ်အခက်အခဲရှိပေမဲ့လည်းဒီပစ္စည်းဟာလူအရေးပြားနဲ့အနီးကပ်ဆုံးတူညီတဲ့ပစ္စည်းဖြစ်တာကြောင့်သုံးခဲ့တဲ့အကြောင်းကိုပြပွဲစီစဉ်သူတို့ကပြောပါတယ်။ရှေးခေတ်တုန်းကတော့ဆေးမင်ကြောင်တွေကိုမျိုးနွယ်တူလူစုတွေအကြားအဖွဲ့ဝင်အဖြစ်အစည်းအမတ်ပြုတဲ့လက်ရာတွေအနေနဲ့အသုံးပြုခဲ့တာဖြစ်ပြီးတော့အခုခေတ်မှာတော့အမှုပညာလက်ရာတစ်ခုအနေနဲ့အစည်းအမတ်ပြုသုံးနေကြတာပါခင်ဗျာ။
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့မှာ133ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကြောင့်သေဆုံးသူအများဆုံးနိုင်ငံဖြစ်သွားပါတယ်။ဂျမ်းမိုင်ဆိုင်ယာအန်တရယ်ရှိလာတာနဲ့အတူပဲအီတလီအစိုးရကအရေးပေါ်အမိန့်သက်ချမှတ်ပြီးနိုင်ငံလူရေ3ပုံတပုံရှိတဲ့နိုင်ငံမြောက်ပိုင်းကိုအဝင်အထွက်ပိတ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံကအမျိုးမြင်မသိရတဲ့ဒုံးကျည်သုံးစင်းကိုတနင်္လာနေ့ကပြစ်လုခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါဟာဆိုရင်ဒီနှစ်အတွင်းမြောက်ကိုရီးယားရဲ့ဒုတိယအကြိမ်မြောက်ဒုံးကျည်ဆန်းသတ်မှုဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ South Hajun ပြည်နယ်ဆန်ဒေါ့မြို့ကနေနိုင်ငံအရှေ့ပိုင်းကမ်းလွန်ပင်လယ်ထဲကိုဒုံးကျည်တွေပြစ်လုခဲ့တာဖြစ်ကြောင်းတောင်ကိုရီးယားပူရဲစုစည်းချုပ်များအဖွဲ့ကပြောပါတယ်ဒုံးကျည်ဆန်းသတ်မှုအသေးစိတ်အချက်လက်တွေတော့ထွက်ပေါ်မလာသေးပါဘူးကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်လာနိုင်တဲ့အခြေအနေကိုကင်တွန်နိုင်ဖို့ကြိုးစားနေတဲ့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာရောထွေနေတဲ့သတင်းစကားတွေပေးခဲ့ပါတယ်အမေရိကန်ဒီမိုကရက်ပါတီရဲ့သမရလောင်းရွေးချယ်ပွဲကအင်္ဂါနေ့မှာပြည်내6ခုအတွင်းကျင်းပဖို့ရှိပြီးအဓိကပြိုင်ပွဲနှစ်ဦးကတော့ဒုသမ္မတဟောင်းဂျိုးဘိုက်ဒင်နဲ့ဗမောက်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့ဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ပီတာဟင်းလေးပါရှင်။ကျမကတော့အင်ဂျင်နိုင်ပါတနင်္လာနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.